VOA မြန်မာပိုင်းကဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မခင်မျိုးသက်ပါကမ္ဘာတစ်လောခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယရောဂါအတွက်ကာကွယ်ကုသဆေးကောင်းကောင်းမရသေးချိန်မှာမြန်မာနိုင်ငံမှာလည်း second wave လို့ခေါ်တဲ့ဒုတိယလှိုင်းနဲ့ကြုံရမှာကိုအများကစိုးရိမ်နေကြတာကြောင့်ဒီဒုတိယလှိုင်းနဲ့ပတ်သက်ပြီး American ပြည်တော်စုယူတာပြည်နယ်ကအနုစည်းဝဗီရပညာရှင်မက်ခင်ဇာဝင်းပြည်ကိုဆက်သွယ်မေးမြန်းထားတာနားဆင်ရမှာပါပထမဆုံးဒုတိယလှိုင်းဆိုတာဘာပါလဲဆိုတာကြည့်အောင်ပ
ါဒုတိယလှိုင်းဆိုတဲ့ဟာကတော့သူကစခဲ့တာ reference အနေနဲ့ပြောရမယ်ဆိုရင်တော့1918တုန်းကဖြစ်ခဲ့တဲ့ influencer pandemic ကိုအခြေခံပြီးတော့ပြောတာပေါ့နော်ဘာလို့လဲဆိုတော့ဒီ1918မှာပထမဆုံးစစဖြစ်တော့ဒီ spring ပေါ့နော်ຫນွေဥရဒီမှာစဖြစ်တယ်ဖြစ်ပြီးတဲ့ခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတည်တဲ့နှုန်းတွေကျသွားတယ်ကျသွားပြီးတော့ရေပြင်ကြီးမြင်းတိုင်းကျသွားပြီးတဲ့ခါကျတော့မှသူကဒီဆောင်းဥရဒီမှာ1918ဆောင်းဥရဒီမှာတစ်ခါပြန်တက်တယ်တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကျသွားတယ် infection rate နဲ့ death rate ကငုံညံကျသွားပြီးတော့1919မှာတစ်ခါပြန်ပြီးတော့တက်သွားပါတယ်အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ချီပြီးတော့ကြာသွားတဲ့ဟာကြောင့်သူကပထမတလို့တလိုင်းတက်တယ်ပြန်ကြတယ်ဒုတိယတလိုင်းတက်တယ်ပြန်ကြတယ်တတိယတလိုင်းတက်တယ်ပြန်ကြတယ်အဲ့ဒီဟာကိုသူက second wave ဆိုပြီးတော့သူက reference အနေနဲ့ယူပြီးပြောတာပါတော့เนา
ะဒီဒုတိယလှိုင်းကိုမြန်မာနိုင်ငံကလူတွေကလည်းအကုန်လုံးစိုးရိမ်နေကြတယ်ပေါ့เนาะကြောက်ဒီဒုတိယလှိုင်းက COVID-19 အတွက်တကယ်ရောဒီ1918မှာဖြစ်တဲ့တုတ်ကွေးလိုမျိုးနဲ့ပုံစံတူပါသလားအဲ့ဒါပြောပြပေးပါ
ခုလက်ရှိဖြစ်နေတဲ့အနေအထားကိုကြည့်ရတာကတော့ဟိုဓာတ်ရိုက်ကြီးပြုပဲဆိုပြီးတော့ပြောလို့မရဘူးဖြစ်နေတယ်ပေါ့နော်ဟိုဒီလိုဒုတိယလှိုင်းဆိုတဲ့ဟာအခုဒီဥပမာဗီယက်နမ်လိုတိုင်းပြည်မျိုးတရုတ်ပြည်သူသမ္မတနိုင်ငံလိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ဒီအခုနယူးဇီလန်လိုတိုင်းပြည်မျိုးတို့တိုင်းစီမှာ0ထိဖြစ်သွားပြီးတော့တစ်ခါပြန်ပြီးတော့တက်လာတယ်တစ်ခါပြန်ပြီးတော့တွေ့ရတယ်ဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်ဒါပေမဲ့ဥပမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကြတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကရေပြင်ကြီးငင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်လို့ဒါပထမ line မှာပဲရှိသေးတာလားနောက်တစ် line ဘယ်လိုလာမလဲအဲ့လိုမျိုးဟာတွေမသိသေးဘူးပေါ့အဲ့တော့သေချာချာဒီဟာတစ်ခုလုံးကိုပုံစံဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ
်ဆိုတော့ဒီ COVID-19 ဒီပိုးနဲ့ပေါ့နော်ဒီ virus ပိုးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုအတက်ကြတွေဖြစ်တာပေါ့နော်ဒီလိုမျိုးကူးဆက်တာတွေကအတန့်သွားတာတွေပို့ပြီးတော့ကူးလာတာတွေအဲ့ဒါဘယ်ပုံမှာအခြေခံနဲ့နည်းနည်းပြောပြပေးပ
ါကျွန်မလေ့လာထားရတဲ့အလောက်ကတော့ तू ကလူတွေရဲ့ပြုမှုပုံပုံမှာလည်းမူတည်တယ်လို့မျိုးဒီ virus ရဲ့မျိုးဗီဇပြောင်းလဲမှုပုံမှာလည်းမူတည်တယ်ပေါ့နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဓမ္မနိုင်ငံမှာဖြစ်ခဲ့တဲ့ဒီဆက်စပ်ခြင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင် तू က mutation တွေရှိခဲ့တယ်အဲ့ဒါကြောင့် Italy တို့စပိန်တို့မှာဒါကြောင့်မလို့သူတို့ကကူးစက်နှုန်းသိနှုန်းတွေအများကြီးညားခဲ့တယ်။အခုဆိုလို့ရှိရင်တော့ဒီဘရာဇီးမှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးဗီဇာဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေ့လာနေတော့မယ်ပေါ့နော်။သူတို့ကအခုဒါတွေကဘယ်လိုထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုတော့ထုတ်ပြန်ချက်မရှိသေးဘူး။ဆက်ခါကြမျိုးဗီဇာပြောင်းလဲမှုပေါ်မှာလည်းမူတည်တယ်။နောက်ပြီးတော့လူတွေရဲ့အပြုအမူအနေထိုင်နေပုံမှာလည်းမူတည်ပါတယ်ရှင
်။ COVID-19 နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးတွေထုတ်နိုင်မှုလဲစူးစမ်းနေရပေါ့နော်အလားလားရှိတာတွေလည်းတွေ့နေရပြီဒီချိန်မှာလည်းဒီဒုတိယလှိုင်းပေါ့နော် second wave လာမယ်ဆိုတာကိုလူတိုင်းကလည်းစိုးရိမ်နေကြတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘာတွေသတိထားတယ်လဲအဲ့ဒါလေးနည်းနည်းပြောပြပေးပ
ါဟိုတချို့အတိုင်းကြီးတွေမှာကပထမလှိုင်းဒုတိယလှိုင်းအဲ့လိုမျိုးပုံစံမျိုးနဲ့တွားနေတယ်ဒီလိုပထမတစ်ခုတက်သွားတယ်ပြီးတော့ကျသွားပြီးတော့မှဒုတိယတစ်ချိန်ပြန်တက်နေတယ်ဆိုတာဒါမျိုးပုံစံကိုဝင်နေတယ်တချို့တိုင်းပြည်တွေဥမာဒီ US UK Singapore အဲ့လိုတိုင်းပြည်တွေမှာကြာသူတို့အတက်ပြီးပဲရှိနေသေးတယ်ဆိုတော့ဒါပထမ line ထဲမှာပဲရှိနေသေးတာလားဘယ်လိုမျိုးပြောင်းလဲဆိုတဲ့ဟာကိုမသိသေးဘူးပေါ့နော်အဲ့ခါကျတော့ဗမာကြီးကရောပထမ line ထဲမှာပဲရှိနေသေးတာလားပြောလို့မရသေးဘူးနော်အခုကတော့အိန္ဒိယလိုမျိုးခုံခုံကြီးတက်သွားတာမျိုးမဟုတ်ပဲねတတဲတိတ်ရောက်နှစ်ရောက်အဲ့လိုများတဲ့အချိန်ဆိုရင်10ရောက်အဲ့လောက်ပတ်ဝန်းကျင်အဲ့လောက်တွေပဲတက်နေတယ်ဆိုတဲ့ခါကျတော့ဒါထိန်းလို့ရနေသေးတယ်ဖြစ်နေပြီမဲ့ပြည်သူတွေအနေနဲ့လည်းအဲ့လိုတိုင်းငါတို့မဖြစ်ပါဘူးဆိုပြီးတော့အဲ့လိုမျိုးကြီးတော့မပေါ်စားတင်ပါဘူးပေါ့နော်သူတို့ပြည့်အသက်65ထက်လူကြီးတွေနောက်ယောဂအခန်းရှိတယ်ပဲအရွယ်မဆိုယောဂအခန်းရှိတဲ့လူတွေဆိုလို့ရှိရင်ကတော့ဒီလူစုလူဝေးကိုရှောင်ရမယ်မရှောင်နိုင်ဘူးဆိုလို့ရှိရင်တော့မှခောက်ခေါက်ခေါက်ဆက်နေရမယ်နောက်ပြီးတော့အဲ့လိုအပြင်သွားတဲ့ခါကျရင်နှာခေါင်းစည်းလေးတွေပေါ့နော်အဓိကကတော့လူစုလူဝေးရှောင်ရှားရမယ်တကွေတကာရတန်ရှင်းရေးနော်အင်တန်ရှင်းရေးအဲ့လိုမျိုးလေးတွေနဲ့တန်ရှင်းရှင်းဆက်ပြီးတော့မင်းရင်းနဲ့ရေချေအတွက်ကိုပေါ့နော်ကိုတို့ကတော့ကိုအလေးထားရတဲ့ကိုချစ်တဲ့ခင်တဲ့လူတွေအတွက်တော့ဒီခါလေးကာကွယ်ပေးဖို့ကြားချင်ပါ
ကျေးဇူးများရှိတယ်မခင်ဇာဝန်တဲ့